မနေ့နိုဝင်ဘာလ12ရက်ညနေပိုင်းကနေပြည်တော်မှာပြုလုပ်ခဲ့တဲ့ Mr. Ban Ki-moon ရဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံကဘင်္ဂါလီလို့ခေါ်ဝေါ်သုံးဆွဲစီခြင်းပေမဲ့သူ့အနေနဲ့ကတော့ရိုဟင်ဂျာလို့ပဲဆက်လက်ခေါ်ဝေါ်သွားမယ်အကြောင်းပြောကြားခဲ့ပါတယ်။အခုလိုမျိုး Mr. Ban Ki-moon ပြောလိုက်တဲ့စကားနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ဦးမမောင်အောင်ကဒီကနေ့မနေ့မှာ Mr. Ban Ki-moon စီကိုကန့်ကွက်တဲ့စာတစ်စောင်ပေးပို့လိုက်ပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်တဲ့အတိုင်းလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုအလေးထားဆောင်ရွက်မှာဖြစ်ပြီးတော့လက်ရှိနိုင်ငံအတွင်းအနေအထားတွေရမလိုလားအပ်တဲ့ပြဿနာတွေမဖြစ်ရအောင်ဖြစ်တယ်လို့ဝန်ကြီးချုပ်ဦးမမောင်က RFA ကိုပြောပါတယ်ရှင်
။ကျွန်တော်အနေနဲ့ပြောရရင်တော့ဒီ Orange ဆက်တဲ့အသုံးတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူး။ဘာလို့ဆိုတော့ဒီဟာသတ်မှတ်ဖို့ဆိုရင်တော့ကျွန်တော်အများကြီးလုပ်ကြရအောင်မယ်လေ။ဒါတော့ကျွန်တော်တို့ဒီတစ်ဖက်အဖွဲ့အစည်းကိုလူသားချင်းစာနာတဲ့ Humanitarian Human Rights အတွက်ကတော့ကျွန်တော်တို့ကကမ္ဘာစံတင်စာနာကုလသမဂ္ဂရဲ့စာနာမှုနဲ့အညီကျွန်တော်ကဆက်တဲ့ဆောင်ရွက်တော့မှဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ကရှင်းပါတယ်ကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ဒီတိုင်းလုပ်ပါပါတိုးတော့ဒီလိုကျွန်တော်ဆိုတဲ့အတုံးလုံးဖြစ်ပေါ်ဖို့ဆိုတာတော့ဒါအများကြီးကျွန်တော်တို့ကဆောင်ရွက်မယ့်ကိစ္စတွေရှိတော့ဒီကာလမှာတော့ဒီအတုံးလုံးဟာကျွန်တော်နိုင်ငံနဲ့လက်မခံဘူးရခိုင်တိုင်းဒေသနဲ့လက်မခံတဲ့အတွက်ဒီအတုံးလုံးကိုတော့မတုံးစေချင်ပါဘူးအပြင်မှာတုံးတာမတုံးတာတော့ကျွန်တော်ကမပြောတော့ပါဘူးခင်ဗျာကျွန်တော်မြန်မာနိုင်ငံအတွင်းမှာတော့ရောက်ရှိတဲ့အချိန်မှာတော့ဒီလိုမျိုးဟိုအတီးမပြုတ်ရသေးတဲ့အတုံးလုံးတစ်ခုကြောင့်ဒါလိုလားအဲ့ဒီပြဿနာတွေမဖြစ်သေးတဲ့သဘောနဲ့ဒါကျွန်တော်မစ္စတာဘန်ငီမွန်းကိုဒီခုနကကံွယ်စာပို့တာပါကျွန်တော်အနေနဲ့ကတော့ဒီအတုံးလုံးကိုဆက်လက်မတုံးဖို့ဒါကျွန်တော်ဆက်လက်ပြီးတော့မှဒါ UN နဲ့ IOC များကိုကျွန်တော်တိုက်တွန်းပြသတော့မှဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
မစ္စတာဘန်ကီမွန်းကတော့လူနည်းစုအခွင့်အရေးကိုအတိအမှတ်ပြုပြီးစီမံစည်းကမ်းတွေကိုအခြေခံကကုလသမဂ္ဂကအခုလိုခေါ်ဝေါ်တုံးလုံးတာဖြစ်တယ်လို့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီအပေါ်မှာကုလသမဂ္ဂ UNICEF ရဲ့ဝန်ထမ်းဟောင်းတဦးလည်းဖြစ်ခဲ့သူလက်ရှိမှာလည်းသမရဦးသိန်းစိန်ရဲ့ပညာရေးပြုပြင်ပြောင်းလဲရေးအကြံပေးအဖွဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါက်တာဒေါ်ရင်ရင်တွေကတော့ကုလသမဂ္ဂအခုလိုပြောတာဟာလွဲနေတယ်လို့ထောက်ပြပါတယ်
အဲ့ဒါတော့လုံးဝကုလသမဂ္ဂကနည်းနည်းလွဲနေတယ်ဘာကြောင့်လို့ဆိုသူ document တွေကိုသူတည်တနာလုပ်ကြည့်အန်ဒီကိုရိုင်းသူတည်တနာလုပ်ပြီးသူတိုင်းရင်းသားလို့ခေါ်တဲ့ indigenous တို့ဘာလို့ကိုသူ့မှာတတ်မှတ်ချက်မရှိဘူးသဘောကဘာလဲဆိုတော့နိုင်ငံနဲ့သဘောမတူညီနိုင်တဲ့အတွက်အဲ့တော့အဆုံးကျတော့ကိုယ့်နိုင်ငံကိုဆုံးပြမယ်လို့ရေးထားတဲ့ indigenous ဘယ်သူက indigenous ဖြစ်တယ်ဘယ်သူကတိုင်းရင်းသားဖြစ်တယ်ဆိုတာဆိုသူနည်းတူပဲဒီနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ကို UN ကလာပြီးပြောလို့မရဘူးဥပမာပြောရင်ဆိုအမေရိကမှာသူ race classification တွေရှိတယ်အန်ဒီတို့တစ်ခါမှမပေါ်ဘူးအဲ့ဒါဥမာ Asian American မှန်တယ်လား African American မှန်တယ်လားအစရှိတဲ့ဖြစ်မို့ကိုယ့်နိုင်ငံသားဖြစ်ချင်တော့နိုင်ငံတနိုင်ငံရဲ့အချုပ်အခြာအနာပိုင်အစိုးရတတ်မှတ်ထားတဲ့အခေါ်ဝေါ်ပဲယူရမှာပဲအဲ့တော့တရုတ်ကလည်းအန်တီရိုမြန်မာနိုင်ငံမှာတရုတ်မြန်မာလို့ခေါ်တာပဲနော်ဥပမာတွင်းရောဆိုရင်ဒါမှမဟုတ်တရုတ်ညင်းဆောင်ဗုဒ္ဓဘာသာအဲ့လိုပဲခေါ်တာပဲဒါကဟိုနိုင်ငံတနိုင်ငံရဲ့တတ်မှတ်ချက်ပြောတာသူကသူခေါ်ချင်တာခေါ်ဖို့ဗန်ဒီမူကဒါမဲ့အန်တီရိုဒီဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေနဲ့နိုင်ငံသားဥပဒေနဲ့ပတ်သက်တဲ့အရာတွေကိုတော့ပြောင်းလို့မရဘူးလေနော်ကုလသမဂ္ဂမှာခေါ်ဖို့တုံ့နှုံးမယ်ဆိုရင်တော့ဒါမြန်မာနိုင်ငံသားတွေမဟုတ်လို့ပေါ့မြန်မာနိုင်ငံမှာအတိအမှန်မပြူတာဒီနာမည်ကိုအဲ့တော့အဲ့ဒီနာမည်တုံ့ညင်းအားဖြင့်သူတို့လူမျိုးကြားလို့ဖြစ်နေမှာပေါ့
ဒေါက်တာဒေါ်ရင်ရင်တွေပါရှင် Mr. Ban Ki-moon အခုလိုသတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့စကားနဲ့ပတ်သက်လို့ NLD ပါတီအနေနဲ့မတုံ့သက်ခြင်းပေမဲ့သူ့ရဲ့ပုံကိုယ်ရေးအမြင်အရဆိုရင်တော့နိုင်ငံတနိုင်ငံရဲ့အဆုံးအဖြတ်ကိုလေးစားမှုရှိဖို့လိုမယ်လို့ NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းကတုံ့သက်ပါတယ
် NLD သဘောထားတော့ကျွန်တော်မပြောနိုင်ဘူး NLD ပါတီဆိုတာကတော့ဒါနဲ့ပတ်သက်ပြီးတော့ဟိုကြင်သုံးခဲ့တာပြောရင် NLD ကရိုဟင်ညာဆိုတဲ့နာမည်ကိုအတိမမကြည့်ထားပါဘူးဟိုကျွန်တော် personal တော့ကျွန်တော်ပြောဆိုရင်ပြောမှာစပါကြီးမောကကုလသမဂ္ဂကသူရှိတယ်ဗာလဲအစင်လာလာမှတ်တမ်းလာအဲ့ဒါအရာသူကဒီနာမည်သုံးမယ်လို့ပြောတယ်ဒါပေမဲ့သူကသူပြောတဲ့ရင်းနှီးတဲ့ဟာဘာကိုရင်းနှီးလဲဆိုတော့ကျွန်တော်တို့မသိပါဘူးဗျအဲ့ဒါကြောင့်ဘလို့ပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ကိစ္စပါအဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဟာလို့အင်းဒီနဲ့စလာသိနေလို့ကျွန်တော်ပြောချင်တယ်ဥပဒေအကြောင်းရတော့ဒီဆုံးရင်းဒီကိုထိခိုက်တယ်လို့တော့ပြောလို့မရဘူးဒါကြောင့်ကျွန်တော်ပြောတဲ့ due respect ကိုရှိရမှာပေါ့ကျွန်တော်လေးစားမှုကတော့ရှိရမှာပေါ့နိုင်ငံတစ်ခုပဲ
NLD ပါတီရဲ့ဗဟုလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းမှာရှင် NTF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းနိုင်ငံတွင်းမှာကြုံနေရတဲ့အခက်အခဲတွေနဲ့ပြဿနာတွေအရရောအမျိုးသားအကျိုးစီးပွားအရာကိုပါမထိခိုက်ဖို့လိုတယ်လို့ဆိုပါတယ်
။ကိုယ်သမဂ္ဂပြည်ရင်မှာ Ranger ရှိရင်လည်းရှိမှာပေါ့ဒါကတော့ကိုယ်သမဂ္ဂကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံအကျိုးချအာဏာရှိတဲ့နိုင်ငံတစ်ခုရဲ့အတွက်မှာရှိနေတဲ့အခေါ်အဝါတော့ဒီတိုင်းပြည်ကြီးကအများစုကမှအဲ့လိုခေါ်ခြင်းပါလေဆိုရင်တော့ညှင်းပယ်ဖို့မထိုက်ဘူးပေါ့ဗျာ။တို့နိုင်ငံမှာတော့ဘင်္ဂါလီလိုခေါ်တာအနေနဲ့ကျင်းပါတယ်။သူတို့ကကျွန်တော်တို့ကနိုင်ငံသားဖြစ်လို့ရှိရင်နိုင်ငံသားရဲ့မိအပြည့်အဝပြည့်ဖို့လည်းကျွန်တော်ထောက်ခံပါတယ်။တို့ လူငယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့လူမျိုးစုတစုတွေနဲ့ဖြစ်လာမယ်ဆိုရင်ကျုပ်ချအာဏာကိုထိခိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ခံလို့မရပါဘူး။မုန်းလို့ချစ်လို့စားလည်းမပါပါဘူး။တိုင်းရင်းသားလူမျိုးတွေထဲမှာမရှိခဲ့တဲ့လူငယ်ကိုကျွန်တော်တို့ကအမှအတီးပြုပေးလိုက်လို့ရှိရင်လူငယ် state ဆိုပြီးတော့တောင်းမယ်ဆိုရင်ကျွန်တော်ဘယ်လိုလုပ်မလဲ။ပြည်တော်မောင်တော်မှာဒီသင်္ကလေးကအခိုင်အုံအများကြီးရှိပါလေ။အဲ့တော့ဒီရှိအကျိုးစီးပွားကိုကြည့်ပြီးတော့ကျူချာအနာကိုမထိပါနိုင်တဲ့နေရာမျိုးမှာကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုရှင်းပြချင်ရည်ရမယ်ဆိုတာနိုင်ငံသားလူကြောက်ရဲ့တာဝန်ဖြစ်ပါတယ်။တာဝန်ကျွန်တော်တို့ဟာနိုင်ငံသားဖြစ်မယ်ပဲဒီမိသည့်လူမျိုးအမေရိကန်လူမျိုးပဲဖြစ်ဖြစ်ကပ်ပြီးပဲဖြစ်ဖြစ်ကျွန်တော်တို့ကန့်ကွက်မှာမဟုတ်ပါဘူး။ဒါဆိုလည်းပဲအကျိုးချာအနာနဲ့ဒီပြည်ထောင်စုထဲမှာရှိနေတဲ့အမျိုးသားလုံခြုံမှုအမျိုးသားအကျိုးစီးပွားကိုထိခဲ့မယ်ဟာမျိုးတော့ကျွန်တော်တို့ခွင့်ပြုနိုင်ရင်ရှိနေမယ်လို့တော့မထင်ပါဘူး။ဟုတ်ကဲ့
NTF ပါတီရဲ့ဥက္ကဋ္ဌအခွင့်အမှောက်ဆိုပါရှင်အခုဆိုရင်ရခိုင်ပြည်နယ်ထဲမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့သူတွေကိုစစ်စစ်လက်ခံတာတွေရှိနေပါတယ်ဒါကြောင့်မလို့ Mr. Banky Moon အခုလိုပြောတဲ့အချက်ဟာကိုက်ညီမှုရှိတယ်လို့ဘူးသီးတောင်မြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥရွှေမောင်ခေါ်အတူရာဇက်ကပြောပါတယ
်ဆိုတော့ Banky Moon ပြောသွားတဲ့စကားက International ဥပဒေရတော်လကောက်ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာပြည်တော်စုလာဝကဝန်ကြီးဌာနကတုံးနေတဲ့လုံထုံးလုံနီးကျွန်တော်တို့ဒီနိုင်ငံသားစီစီကပြတဲ့ပေးတဲ့ခါမှာလေဒီလုံထုံးလုံလေးလေညင်ညွတ်တယ်လို့ကျွန်တော်အဲ့လိုပဲမှတ်ချက်ပေးနေတယ်ဘာလို့ဆိုတော့လာဝကဝန်ကြီးဌာနကလူတွေကိုမှတ်ပုံတင်နေပေးတဲ့ခါမှာလူမျိုးနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကာယကေရှင်ပြောတဲ့လူမျိုးကိုပဲသူတို့ရေးရတာပါလို့အဲ့ဒါမျိုးရှင်းပြတာခဏခဏကျွန်တော်တို့တော်မှကြုံဦးပါတယ်ကျွန်တော်လည်းထင်ပါတယ်ဒီ procedure ဒီကျွန်တော်တို့ဒီ international norm international standard ပေါ့လေ procedure လေးကိုင်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီ Universal Declaration of Human Rights ပေါ့နော်အပြည့်ပြဆိုင်ရာကျွန်တော်တို့လူခွင့်ရဲ့ကျင်ယာစာတမ်းနဲ့လည်းကိုက်ညီပါတယ်။ဆိုတော့လူမျိုးတစ်မျိုးရဲ့အမည်နာမည်ကိုဘာလူမျိုးဖြစ်တယ်နာမည်ဘာဖြစ်တယ်ဆိုတာကိုအဲ့ဒီလူမျိုးကပဲပြောရတာအတီးပြောရတာ
။တခါတော့ကုလသမဂ္ဂတည်ငြိမ်မှုချုပ် Mr. Banky Moon ကကုလသမဂ္ဂအနေနဲ့ Rohingya ဆိုတဲ့အသုံးနှုန်းကိုဆက်ပြီးသုံးနှုန်းသွားမဲ့အပေါ်တုံ့သက်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။ဒါပေမဲ့ Rohingya လို့ပဲခေါ်ခေါ်ဘင်္ဂါလီလို့ပဲခေါ်ခေါ်အရေးကြီးတာကတော့လူအခွင့်အရေးနဲ့အတူလူရဲ့ဂုဏ်သိက္ခာတွေကိုလေးစားပြီးလူသားချင်းစာနာမှုကိစ္စတွေကိုလုတ်ပေးနိုင်မှုကသာအဓိကကျတယ်လို့လည်း Mr. Banky Moon ကဒီကနေ့မနေ့သတင်းတောက်တွေနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်ရှင်။